ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကသူဟာရုရှားနိုင်ငံရဲ့လမ်းကြောင်းကိုလိုက်ပြီးနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကနေနှုတ်ထွက်ပွဲရှိတယ်လို့ပြောလိုက်ပါတယ်။တရားမဝင်မူရစီဘွားရောင်းမှုကိုနှိမ်နင်းတာမှာလူထောင်ပေါင်းများစွာအသက်ခံရတာနဲ့ပတ်သက်ပြီးဒူတာတေကို ICC မှာတရားစွဲခံရနိုင်ခြင်းရှိတယ်လို့သူ့ကိုယ်ဝန်ထမ်းတွေကပြောထားတာပါ။ကုလသမဂ္ဂဟာစစ်ပွဲတွေကိုရပ်အောင်လုပ်နိုင်စွမ်းမရှိဘူးလို့လည်းပြည်သူနိုင်ငံမှာကျင်းပမဲ့အာရှပစိဖိတ်ခေါင်းဆောင်တွေရဲ့နှစ်ပတ်လည်ထိပ်သီးအစည်းအဝေးတက်ဖို့ဒီကနေ့မထွက်ခင်ထုတ်ပြန်ချက်တစ်ခုမှာသမ္မတဒူတာတေကပြောထားပါတယ်။တရုတ်နဲ့ရုရှားတို့ကသာကမ္ဘာအခင်းအကျင်းအသစ်ကိုဖန်တီးဖို့ဆုံးဖြတ်ကြမယ်ဆိုရင်သူဟာကုလသမဂ္ဂကနေထွက်ပြီးတော့ပထမဆုံးပူးပေါင်းပါဝင်မှတ်သူဖြစ်တယ်လို့လည်းပြောပါတယ်။